This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစိတ်အာဏာရှင်ဘေးတို့ကနေကြင်ွေပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2024ခုနှစ်နိုဝင်ဘာလ30ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်ကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ30ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့သွေးတောက်အဖွဲခေါင်းဆောင်အဖြစ်လူသိများတဲ့မင်းမင်းနဲ့တတော်ဆောင်ကိုနေပြည်တော်နေမြေမှာရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်တော်လိုင်းရေးတပ်ဖွဲ့တွေရဲ့စူကြီးထုတ်ချင်းခံထားရတဲ့နာမည်ကျော်ပြူစောတီတအူးဖြစ်ပြီးသွေးတောက်အဖွဲ့ခေါင်းဆောင်အဖြစ်လူသိများတဲ့မင်းမင်းနဲ့သူ့ရဲ့တပ်တော်ဆောင်ကိုအာဏာသိမ်းစစ်ကောင်စီအဖွဲ့ရှိရာနေပြည်တော်နေမြေမှာရှင်းလင်းနိုင်ခဲ့တယ်လို့ဂျိုးဂျာနီပြည်သူ့ကာကွယ်ရေးတပ်မကွေးအရှိချမ်းကအသိပေးထားပါတယ်။မကွေးတိုင်းအရှိချမ်းဘိတ်တနိုးပြည်သူ့ကာကွယ်ရေးတပ်မတော်ဂျိုးဂျာနီတရင် BO7 ကတရင်မှုအောင်ဖြိုးဟိန်ခေါ်ရဲဘော်ဇိုးကြီးနိုဝင်ဘာလ24ရက်နေ့ကပဲခူးရုံမှတနေရာမှာတိုက်ပွဲဝင်ရင်တိုင်းပြည်အတွက်အသက်ပေးလူခဲ့ရပြီးရက်ပိုင်းမှာပဲစုကြီးထုတ်ချင်းခံထားရတဲ့သွေးတော်အဖွဲ့ခေါင်းဆောင်မင်းမင်းနဲ့သူ့ရဲ့တပ်တော်ဆောင်ကိုရှင်းလင်းနိုင်ခဲ့တာပဲဖြစ်ပါတယ်။မနေ့ကနိုဝင်ဘာလ29ရက်နေ့နေ့လယ်တနာရီကမ်းမှာနေပြည်တော်ဥတ္တရသီရီမြို့နယ်ပြင်မနာတောင်ယူလမ်းဘိုင်းတနေရာကကြက်ဝိုင်းကိုစက်ကြီးလာကောက်ချိန်မှာမင်းမင်းနဲ့သူ့ရဲ့တပ်တော်ဆောင်အဖွဲ့ကိုပြစ်ခတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။တော်လင်ရဲဘော်တွေကမင်းမင်းကိုပြစ်ခတ်ရှင်းလင်းချိန်မှာသူတပည့်ကဓာတ်နဲ့ဝင်ခုတ်တဲ့အတွက်သူတို့ကိုပါပြစ်ခတ်ရတာဖြစ်တဲ့အတွက်နှစ်ဦးသေသွားတယ်လို့လည်းသိရပါတယ်။မင်းမင်းဟာလင်းယုံပရိုက်တာအဖွဲ့အမီးခန့်ကသွေးတောက်အဖွဲ့အတွက်လက်နက်တွေအလှခံပေးတာမာဘာတာနဲ့အမျိုးသားကြီးလှုပ်ရှားမှုတွေမှာပါဝင်လှုပ်ဆောင်ခဲ့သူလို့ဆိုပါတယ်။ပြူစောထီးနဲ့သွေးတောက်အဖွဲ့ခေါင်းဆောင်မင်းမင်းကိုစစ်ကောင်စီကတနက်ကင်ဆောင်ခွင့်ပြုထားပေမယ့်အခင်းဖြစ်ချိန်မှာတရှိရီသာပါလာတဲ့အတွက်ပြစ်ခတ်ရှင်းလင်းခဲ့တဲ့တော်လိုင်းရဲဘော်တွေဘေးကင်းစွာနဲ့ပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။ရှင်းလင်းခံလိုက်ရတဲ့မင်းမင်းဟာ NLD ပါတီဝင်များ PDF ရဲဘော်များသူတို့နဲ့ဆက်နွယ်သူတွေကိုတပ်ဖြတ်ဖို့ဖွဲ့စည်းထားတဲ့သွေးတောက်အဖွဲ့ဖွဲ့စည်းရာမှာဦးဆောင်ပါဝင်ခဲ့သူဖြစ်ပြီးအာဏာသိမ်းစစ်တပ်ကိုစန့်ကျင်သူတွေကိုအပြစ်ပေးအရေးယူဖို့လူမှုကွန်ရက်တွေကနေလှုံ့ဆော်နေသူလို့လည်းသိရပါတယ်ခင်ဗျာ။ဆလပီပြင်းစည်းလျက်စစ်တပ်အားပေးခွဲရုံမှာတက်ဆွေးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုဒရုန်းနဲ့ပုံကျဲတိုက်ခိုက်ရာစစ်သား3ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းနထိုးကြီးမြို့နယ်ပြင်းစည်းလျက်စစ်တပ်အားပေးခွဲရုံမှာတက်ဆွေးနေတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့နဲ့ကနားနယ်မြေရဲစခန်းကိုဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့ရာမှာစစ်သား3ဦးသေဆုံးသွားတယ်လို့နထိုးကြီးဖိဖဲဒက်ဖန့်စ်ဖို့အဖွဲ့ကပြောပါရယ်။ပြင်းစည်းလျက်စစ်တပ်အားပေးခွဲရုံမှာတက်ဆွေးထားတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့နဲ့ကနားနယ်မြေရဲစခန်းကိုတော်လှန်ရေးတပ်ဖွဲ့တွေကနိုဝင်ဘာလ29ရက်နေ့မနက်စင်နာရီကမ်းမှာဒရုန်းနဲ့ဘုံသီးလေးလုံးစီကျဲချတိုက်ခိုက်ခဲ့တာဖြစ်ပြီးအကြမ်းဖက်စစ်သား3ဦးသေဆုံးပြီးတော့တအူးကတော့ခြေတစ်ဖက်ဖျက်လိုက်ရတယ်လို့ဆိုပါတယ်။မြင်းချံခရိုင်တပ်ရင်းလေးနဲ့တပ်ရင်း30အနီးနဲ့စစ်ကောင်စီတပ်တွေကိုဆက်လက်ပြီးတော့အတနိုင်ဆုံးကြိုးစားတုတ်တင်ရှင်းလင်းသွားမယ်လို့နထိုးကြီးဖိဖဲဒက်ဖန့်စ်ဖို့စ်အဖွဲ့ကအသိပေးထားပါတယ်။အခုတိုက်ခိုက်မှုကိုနထိုးကြီးဖိဖဲဒက်ဖန့်စ်ဖို့စ်ငင်းချန်ခရိုင်အမှတ်လေးတပ်ရင်းအမှတ်30တပ်ရင်းနဲ့မြင်းချန် District Drone Strike တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါရယ်ခင်ဗျာ။ဆလဘီစားချောင်မြို့မှာစက်ကြီးကောက်နေတဲ့ရင်းနဲ့ပြူစောတီးတွေကို drone နဲ့ပုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းစားချောင်မြို့မှာ ပြည်သူလူထုထံကနေစက်ကြီးကောက်နေတဲ့အကြမ်းဖက်စစ်ကောင်စီလက်အောက်ခံရဲတွေနဲ့ပြူစောထီးတွေကိုနှစ်ရက်ဆက်တိုက်ဒရုန်းနဲ့ပုံကျဲတိုက်ခတ်ရာနှစ်ဦးဒဏ်ရာရသွားတယ်လို့ Royal Falcon Guerrilla Force စားတောင် Falcon ကထုတ်ပြန်ထားပါတယ်။စားတောင်ရဲစခန်းကရဲတွေနဲ့ညောင်ငုတ်တူပြူစောထီးရွာကပြူစောထီးတွေပတ်စံကောက်နေချိန်နိုဝင်ဘာလ26ရက်ညနေ 9:00 ခန်းနဲ့နိုဝင်ဘာလ29ရက်နေ့နေ့လယ် 7:00 ခန်းမှာတော်လှန်ရေးတပ်ဖွဲ့တွေကဒရုန်းနဲ့ဘုံသီးကိုလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာစေအုပ်စုဘက်က2ဦးထိခိုက်ဒဏ်ရာရသွားပြီးတော်လန်ရေးရဲဘော်ထိခိုက်မှုမရှိပေမဲ့ဒရုန်းတစ်စင်းဂျမ်ပါမိပြီးပျက်စီးဆုံးရှုံးခဲ့ရတယ်လို့အသိပေးထားပါတယ်။ပြက်ကျသွားတဲ့ဒရုန်းကိုအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆေးထားတွေပြုလုပ်နေတယ်လို့လည်းသိရပါတယ်။အဲဒီတိုက်ခိုက်မှုကို Royal Falcon Guerrilla Force စားတောင် Falcon, Phoenix Sky, Unicorn Guerrilla Force, စကိုင်းခရိုင်အမှတ်ခွန်းနဲ့တပ်ရင်းတို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးတော့ Phoenix စကိုင်းကထုတ်တဲ့ဘုံသီးတွေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းကြောင်ကိုခန်းကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်ခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ကျွန်မຫນွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညကျမ2024ခုနှစ်နိုဝင်ဘာလ30ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကင်းနီပြည်မှာဥပဒေရုံးတွေနဲ့အချင်းအောင်နှစ်ခုဖွင့်လှစ်နိုင်ခဲ့တယ်လို့ IC ပြောကြားလိုက်တဲ့အကြောင်းအရာကိုဥစွာတင်ပြပေးပါမယ်။ကင်းနီပြည်မှာဥပဒေရုံးတွေနဲ့အချင်းအောင်နှစ်ခုတည်ထောင်ဖွင့်လှစ်နိုင်ခဲ့ပြီးရာဇဝတ်မှု80နီးပါးကိုလက်ခံဆောင်ရွက်နေတယ်လို့ကင်းနီပြည်သားကာလအုပ်ချုပ်ရေးကောင်စီ IC ကထုတ်ပြန်ပြောဆိုလိုက်ပါတယ်။ကင်းနီပြည်သားကာလအုပ်ချုပ်ရေးကောင်စီတရားရေးဌာနတစ်နှစ်ပြည့်အစည်းအဝေးခန်းစာကိုမနေ့ကနိုဝင်ဘာလ29ရက်မှာထုတ်ပြန်ရမှာခုလိုထည့်သွင်းပြောဆိုလိုက်တာဖြစ်ပါတယ်။ကင်းနီပြည်သားကာလအုပ်ချုပ်ရေးကောင်စီအနေနဲ့တရားရေးဌာနကိုမနစ်ကနိုဝင်ဘာလ29ရက်မှာစတင်ဖွဲ့စည်းခဲ့တာဖြစ်တဲ့အတွက်ခုနှစ်နိုဝင်ဘာလ29ရက်နေ့မှာတစ်နှစ်တင်းတင်းပြည့်မြောက်ခဲ့တာဖြစ်ပါတယ်။ကင်းနီပြည်မှာလွတ်လပ်ပြီးတရားမျှတတဲ့တရားစီရင်မဏ္ဍပ်တစ်ခုပေါ်ဆောင်ရမှာအထောက်ကူပြုဖို့ဥပဒေနဲ့အညီလွတ်လပ်စွာတရားစီရင်ရမှာအထောက်ကူပြုနိုင်ဖို့ပြည်သူလူထုရဲ့ဥပဒေပါခွင့်ရေးတွေရရှိစေဖို့တရားဥပဒေစိုးမိုးရေးအကောင့်ထယ်ဖို့ဆောင်ရွက်ရမှာအထောက်ကူပြုနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့တရားရေးဌာနကိုတည်ထောင်ခဲ့တာလို့သိရပါတယ်။ကင်းနီပြည်သားကာလအုပ်ချုပ်ရေးကောင်စီတရားရေးဌာနမှာဌာနရုံစီမံဘဏ္ဍာဌာနကွဲဥပဒေရေးရာကြီးကြပ်မှုဌာနကွဲကျင်းစာရိတ္တပြုပြင်ရေးနဲ့ပြည်လဲထူထောင်ရေးဌာနကွဲတို့ပါဝင်ပြီးကျင်းနောင်တွေနဲ့ရဲချုပ်ခန်းတွေထူထောင်နိုင်ခဲ့တယ်လို့အစည်းအဝေးခန်းစာကဆိုပါတယ်။တရားရေးဌာနအနေနဲ့တစ်နှစ်အတွင်းရာဇဝတ်ကြီးမှုပေါင်း82မှုလက်ခံဆောင်ရွက်ခဲ့ပြီးလက်ရှိမှာ26မှုပြီးပတ်ထားပြီလို့သိရပါတယ်။ဒီရာဇဝတ်ကြီးမှု82မှုမှာဇမတ်တိုက်ခိုက်ဥပဒေရေးဆွဲဆိုတဲ့အမှု20ဝိရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါဆိုင်ရာဥပဒေရဆွဲဆိုတဲ့အမှု50မှုမတရားသိအဥပဒေရဆွဲဆိုတဲ့အမှု2မှုလူသတ်မှု2မှုနဲ့ရာဇသက်ကြီးရဆွဲဆိုတဲ့အမှု9မှုတို့ပါဝင်တယ်လို့အသိပေးထားပါတယ်။ကြံဖြတ်တိုက်ဖျက်ရေးအမှု10မှုဝိရစေဝါမှု10မှုမတရားသိအမှု2မှုနဲ့ရာဇသက်ကြီးအမှု9မှုတို့ကိုပြီးပတ်တဲ့အထိအရေးယူဆောင်ရွက်ထားနိုင်ပြီးလူသတ်မှု2မှုကတော့မပြီးပြတ်သေးဘူးလို့လည်းသိရပါတယ်။ရာယေဌာနအနေနဲ့လူဆန်းအားအရင်းမြစ်လိုအပ်ချက်ကြီးမားတာနဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကြီးမားတာတွေကြောင့်လိုအပ်ချက်တွေရှိနေပေမဲ့တရားဥပဒေစိုးမိုးရေးနဲ့ပြည်သူလူထုရဲ့ဥပဒေပါခွင့်ရေးတွေရရှိရေးဦးစားပေးလှုံ့ဆော်သွားမယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ရှင်။ညောင်လိုင်းကို ICC အနေနဲ့ဖောင်ရန်ထုတ်ဖို့ရှောင်ထားချက်ကိုအာဆီယံပါလီမန်အမတ်များအဖွဲ့ထောက်ခံကြိုဆိုတဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်။ဂျမတ်စေကောင်းဆောင်ညောင်လိုင်းကိုနိုင်ငံတကာရာဇဝတ်တရားရုံး ICC အနေနဲ့ဖောင်ရန်ထုတ်ဖို့ရှောင်ထားတာနဲ့ပတ်သက်ပြီးလူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR အနေနဲ့ကြိုးစိုးထောက်ခံကြောင်းဝေမာလာ28ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်ပြည်ကရိုဟင်ဂျာတွေကိုမောင်းထုတ်တာနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြောက်လန်ကိုဖောင်ရန်ထုတ်ဖို့ရှောက်လာတဲ့နာကိုကြိုးစိုးရမှာဖြစ်ပြီးလူခွေရဲ့ချိုးဖောက်သူတွေကိုတာဝန်ခံစေတဲ့လုပ်ရည်လည်းဖြစ်တယ်လို့ APHR ကမှတ်ချက်ပြထားပါတယ်။ APHR ဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားအလွတ်တော်ဖွဲ့ဝင်ကမြောင်လိုင်းကိုဖန်စီဖို့ ICC ရှေ့နေကျုပ်ရဲ့ဆုံးဖြတ်ချက်ကိုလေးလေးနက်နက်ကြိုဆိုပါရစေ။ညပေါင်းများစွာရှာဖွေထားတဲ့တသက်ထောက်ထားတွေစုဆောင်းပြီးလူခွေရဲ့ချူဖောက်မှုကျူးလွန်သူတွေကိုကြီးလေးတဲ့တာဝန်ခံမှုရှိစေတဲ့ဂရီကဝတ်ပြုမှုအတွက်နိုင်ငံတကာတိုင်ဝမ်ကလည်းခိုင်ခိုင်မာမာရည်တည်နေမှာပါလို့ဆိုပါရစေ။ APHR ပူးတွဲဥက္ကဋ္ဌလည်းဖြင့်မလေးရှားပါလီမန်အမတ်ဟောင်းက2021ခုနှစ်ဖေဖော်ဝါရီလကအာနာသိမ့်ပြီးနောက်ပိုင်းစစ်တပ်ကကျူးလွန်ခဲ့တဲ့ဒီမတွက်နိုင်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေရဲ့အသားကောင်တွေအတွက်တရားမျှတမှုကိုရှောက်ဖျားမှာ ICC နဲ့တူကျွန်တော်တို့ပြည်ပြသက်သက်ရည်တည်နေပါတယ်။ရိုဟင်ဂျာလူမျိုးတွေနဲ့ပြိပခတ်ဖြစ်ပွားနေတဲ့နိုင်ငံတွေကကြောင်းမက်ဖွဲ၊လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမျိုးသမီးနဲ့မိန်းကလေးတွေအတွက် တရားမျှတမှုရှိရမယ်။တာဝန်ခံမှုဆိုတာညှိနှိုင်းလို့မရပါဘူးလို့အသိပေးသွားပါတယ်။မြောက်လိုင်းကိုဖမ်းဆီးနိုင်ရင်အများဆုံးဖမ်းရမ်းထုတ်ပေးဖို့လဲ ICC တရားသူကြီးတွေကို APA ရှာကတိုက်တွန်းထားပါတယ်။မြောက်လိုင်းလက်ထက်မှာစစ်တပ်ကကျူးလွန်ခဲ့တဲ့ကြီးလေးတဲ့ရာဇဝတ်မှုတွေဟာအများဆုံးအစ်မရှိနေတဲ့အတွက်မြန်မြန်ဆန်ဆန်နဲ့ရှော့မပေးဘဲတာဝန်ခံမှုတောင်းဆိုပါတယ်။ဒါကြောင့်မြောက်လိုင်းကိုဖမ်းရမ်းထုတ်ဖို့ ICC တရားသူကြီးတွေကိုတောင်းဆိုပါတယ်လို့ APA ရှာဘုတ်ဖွဲ့ဝင်တူဦးဖြစ်တဲ့လွတ်တော်အမတ်ဟောင်းဦးရွှေမောင်ကလည်းပြောထားပါတယ်။မြန်မာစစ်ကောင်းဆောင်တွေကို ICC ကစုံစမ်းစစ်ဆေးတာနဲ့တရားစွဲဆိုတာတွေကိုထောက်ခံအားပေးဖို့ကုလသမဂ္ဂနိုင်ငံတကာနဲ့အတူအာဆီယံဖွဲ့ဝင်နိုင်ငံအားလုံးကို APA ရှာကဆက်လက်တိုက်တွန်းထားပါတယ်။ရှစ်တောင်အာရှကလက်ရှိလွတ်တော်အမတ်ဟောင်းတွေပါဝင်တဲ့ APA ရှာကမြန်မာစစ်တဲကိုဖြည့်ရှင်းရမှာခိုင်မာပြတ်သားတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အာဆီယံကိုထပ်ခါတောင်းဆိုထားပါတယ်လို့ APA ရှာဘုတ်ဖွဲ့ဝင်လည်းဖြစ်တဲ့ Thai Parliament အမတ်ကပြောပါတယ်။မြန်မာပြည်သူများအတွက်တရားမျှတမှုရရှိရေးအာဆီယံအနေနဲ့စစ်တပ်ဘောကာကွယ်ပေးခြင်းနဲ့ထိရောက်မှုမရှိတဲ့မူပေါင်းချမှတ်နေတာတွေအဆုံးသတ်ဖို့လဲ APA ရှာကတောင်းဆိုထားပါတယ်။အာဆီယံဥက္ကဋ္ဌတာဝန်သစ်စတင်လိုက်တာနဲ့ဂျမ်ဖတ်မှုကျူးလွန်သူတွေကိုအကာအကွယ်ပေးတာနဲ့ထိရောက်မှုမရှိတဲ့မူပေါင်းချမှတ်တဲ့ပုံစံတွေအဆုံးသတ်ရမှာဖြစ်ပါတယ်။တရားမျှတမှုနဲ့လူခွင့်ရေးကိုတည်ဆောက်ထားတဲ့မြန်မာနိုင်ငံအတွက်အာဆီယံရဲ့တက်ကြွစွာချန်ပီယံဖြစ်ဖို့အချိန်တန်ပြီလို့ APA ရှာဘုံဖွဲ့ဝင်နဲ့ဖိလစ်ပိုင်အောက်လွတ်တော်ဖွဲ့ဝင်ကပြောပါတယ်။ဂျမစကောင်စီကတော့ ICC ရဲ့ဆောင်ရွက်ချက်တွေကိုသိမှတ်ပြမှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုနေပေမဲ့တစ်ဖက်မှာတော့ ICC ခုံရုံးကနေ foreign ထုတ်လာရင်ဖြစ်လာနိုင်တဲ့နောက်ဆက်တွဲအခြေအနေတွေနဲ့တုံ့ပြန်ရမယ့်နည်းလမ်းများဥပဒေဆိုင်ရာသုံးသပ်ချက်တွေအများဆုံးတင်ပြကြဖို့သူလက်အောက်ကဝန်ထမ်းတွေကိုမြန်အောင်လိုင်းကညွှန်ကြားထားပြီးဖြစ်ပါတယ်ရှင်။ဆစ်ဆောင်စင်တွေနဲ့စင်နှိမ်မိသားစုဝင်တွေကိုတော်လိုင်းအဖွဲ့တွေစောင့်ရှောက်ထားတဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။မလေးတိုင်းမိုးကုတ်တပေးချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်တို့ကစစ်ပင်းရှောင်စင်တွေနဲ့စစ်နှိမ်မိသားစုဝင်တွေကိုတော်လိုင်းအဖွဲ့တွေကစောင့်ရှောက်ထားတယ်လို့ပြည်သူလူမျိုးရေးတပ်မတော် PLA ကလွေမလာ28ရက်မှာတည်ပြီးထုတ်ပြန်ထားပါတယ်။မလီတိုင်းတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်တတော်ဝင်ကြီးဌာနပိုင်းတထုပ်စင်138ကောင်နဲ့စင်ဦးစည်းစင်အောင်စစ်နှိမ်မိသားစုတွေဟာဘေးကင်းရာနေရာဖြစ်တဲ့ပြည်သူလူမျိုးရေးတပ်မတော် PLA လှုပ်ရှားအုပ်ချုပ်စစ်နယ်မြေကိုခုနှစ်ဇူလိုင်လ10ရက်ကတည်းကရောက်ရှိလာတဲ့အတွက် PLA ကကာဝယ်စောင့်ရှောက်ထိန်းသိမ်းခဲ့တယ်လို့သိရပါတယ်။လက်ရှိမှာစစ်ပေးရှောင်စင်တွေနဲ့စင်ဦးစည်းစင်နေမိသားစုဝင်တွေကိုတအောင်မျိုးသားလွတ်မြောက်ရေးတပ်မတော် TNL ကပါခွဲဝေတောင်းရင်ယူထားတယ်လို့ PLA တောင်းရင်ရှိသူတွေကပြောပါတယ်။ဒီစင်တွေဟာမိုးကုတ်မိုးမိတ်တပေးချင်းမြို့နယ်တွေကဖြစ်ပြီးစင်တွေပါဝင်စင်ဦးစည်းစင်တိုင်းနဲ့သူတို့မိသားစုဝင်တွေနဲ့ပါဆိုရင်လူကြီး300ကျော်ကိုတောင်းလင်းတပ်ဖွဲ့တွေဝိုင်းဝန်းစောင့်ရှောက်ထားတာလို့သိရပါတယ်။ပြည်သူဆိုရတဲ့လက်ထက်မှာဒီစင်တွေနဲ့စင်ဦးစည်းစင်အောင်စင်နေမိသားစုတွေကိုသက်ဆိုင်ရာဌာနကိုပြန်လည်အနံပေးမှဖြစ်ပြီးပြည်သူ့ရဲ့ရတနာဖြစ်ထိန်းသိမ်းကာကွယ်စောင့်ရှောက်သွားမယ်လို့လည်းပြည်သူ့လူမျိုးရေးတပ်မတော် PLA တာဝန်ရှိသူတွေကတည်ပြီးထားပါတယ်။စကိုင်းတိုင်းအင်မပင်မြို့နယ်အလောင်းတော်ကတ္တပနယ်မြေကစင်တွေနဲ့စင်ဦးစည်းမိသားစုဝင်တွေကိုလည်းဒေသကာကွယ်ရေးအဖွဲ့တွေကစောင့်ရှောက်ထားတာရှိတယ်လို့သိရပါတယ်။မလေးတိုင်းတပေးချင်းခရိုင်အတွင်းမှာရှိတဲ့တပေးချင်းစင်ကူတကောင်းနဲ့မိုးကုတ်မြို့တို့ကိုတောင်းလင်းတပ်ဖွဲ့တွေကထိန်းချုပ်ထားတာကြောင့်စစ်ပေးရှောင်စင်ဝိုင်းတွေကစင်ကြီးတွေနဲ့စင်မောင်လေးတွေကိုထိမ့်သိမ်းဆောင်ရှောက်ပေးနေတာလည်းဖြစ်ပါရဲ့ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါရဲ့ရှင
်။ဒီဇင်မာလာတရက်နေတော်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာတောင်အရှိတောင်ဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နဲ့တောင်ပိုင်းဒေသတွေမှာလည်းအရှိတောင်ဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းနဲ့ကပလီပင်လယ်ပြင်တို့မှာတိမ်ထူထပ်နိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်မှာတိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အနောက်အလဲပိုင်းကမုန်တိုင်းငယ်ဟာအရှိမြောက်ဘက်ကိုဖြင်းညင်းစွာဦးတည်ရွေသွားနိုင်ပြီးမြောက်လေအေးတွေတိုးဝင်လာမှုကြောင့်ဆဲတွေကွဲထွက်နိုင်ပါတယ်။ဒီဇင်ဘာလ3ရက်4ရက်ဒီမှာမုန်တိုင်းငယ်ကြောင့်မြန်မာနိုင်ငံအထက်ပိုင်းတစ်ပိုင်းလုံးမိုးကြီးနိုင်ပါတယ်။မိုးချီနေကတော့ရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းအောက်ပိုင်းနေပြီးတော့မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာနေရာစိတ်စိတ်မကွေးတိုင်းပဲခူးတိုင်းနဲ့ကင်းနီပြည်နယ်တို့မှာနေရာကျဲကျဲနဲ့ကြံသေးတာတွေမှာနေရာကွက်ကြားမိုးရွာနိုင်ပါတယ်။ရခိုင်ပြည်နယ်မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမကန်ရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြာစဉ်ရေပြင်းမြေပြင်းလေဟာတောင်အရှိတောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်တိုက်ခတ်နိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီမှဆက်လက်တင်လွှင့်နေပါတယ်ဆက်လက်ပြီးသတင်းနဲ့တူလူမှုစကားသံအစီအစဉ်ကိုနားဆင်ကြရပါမယ်တနိုင်ငံလုံးအတွက်ကြက်ဥထုတ်လုပ်မှုမလုံလောက်တော့ပဲကြာဆင်းလာတဲ့အကြောင်းအရာကိုအဲရီကတင်ဆက်ပေးပါမယ်ရှင
်ဗီဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့တူလူမှုစကားသံအစီအစဉ်ဖြစ်ပါတယ်စေဝါနဲ့အစာကုန်ချမ်းတွေရှားပါပြက်လက်လာလို့ကြက်ဥထုတ်လုပ်မှုကတနိုင်ငံလုံးအတွက်လုံလောက်အောင်ထုတ်လုပ်နိုင်ခြင်းမရှိတော့ပါဘူးဒီသတင်းကိုကိုအုပ်ကာကပေးပို့ထားပါတယ်ရှင် တွင်းကုန်ပစ္စည်းတွေကိုလိုင်စင်ရှော့ချထုတ်ပေးလာတဲ့ကျန်းဖက်စစ်တပ်ရဲ့မူဝါဒအမှားတွေကြောင့်ကြက်မျိုးဥတင်သွင်းတာကအစားတိရစ္ဆာန်ဆေးဝါးတွေအစုံရှားပါးပြက်လက်လာတာကြောင့်တနိုင်ငံလုံးကျပ်ဥထုတ်လုပ်မှုကျဆင်းလာတာဖြစ်ပါတယ်။တနိုင်ငံလုံးကျပ်ဥထုတ်လုပ်မှုကတရက်ကိုအလုံးကြီး320ရှိခဲ့ရာကနေ85သိန်းအထိကျဆင်းသွားတဲ့အတွက်ဒီပမာဏကလမ်းမဆက်သေးရအခက်ခဲကြောင့်ပိတ်ဆို့ထားတဲ့တိုင်းနယ်ပြည်နယ်တချို့ကိုပြန်လည်တင်ပို့နိုင်အောင်ကျပ်ဥဈေးကကျပ်တထောင်လောက်အထိဖြစ်သွားနိုင်တယ်လို့ကျပ်ဥဖြန့်ဖြူးသူတဦးကပြောဆိုလိုက်ပါတယ်။ကျဆာသွင်းမှုခက်ခဲတာမိသားကတွေတက်လာတာလုံစာစီတွေဈေးတက်တဲ့အပြင်မကြခဏပြက်လက်တာစတဲ့အခက်ခဲတွေကြောင့်ကျပ်ဥထုတ်လုပ်မှုကျဆင်းလာတယ်လို့ပြီးခဲ့တဲ့စက်တင်ဘာလအတွင်းကဖြစ်ပွားခဲ့တဲ့ရေပီးကြောင့်လည်းကျက်ချံတွေပျက်စီးလာတဲ့အတွက်ကျပ်ဥတွေလိုသလောက်မရတာဈေးမြင့်လာတာတွေဖြစ်လာတယ်လို့ညောင်ရွှေဈေးထဲမှာကျပ်ဥရောင်းဝယ်သူတဦးကပြောပြပါဗျာ
။ဘယ်တော့ကျက်ချံတွေရင်းနေတာရှိရလဲ။အမီရောရီဖက်တယ်။ဘယ်လိုဆိုလဲခိုင်ဖောက်လဲ။ဒီကိစ္စဘယ်နဲ့မှမလဲ။ကျဆာရီလေတက်မှာလမ်းလမ်းကြောကောင်းတာတုံးတိုင်းမရဘူးခါတော့ဆူကျဆာနေဖြုတ်ပြတာလည်းရှိရတယ်
တတလောအကျန်းဖတ်စစ်တပ်ရဲ့ဖီအားကြောင့်ဈေးဝယ်စင်တာတွေမှာကျပ်ဥတွေကိုဈေးလျှော့ရောင်းနေရပေမဲ့စီပင်တရားဈေးတွေမှာတော့ကျပ်ဥဈေးဟာပေါက်ဈေးတိုင်းရှိနေပြီးဈေးဝယ်စင်တာကြီးတွေမှာအကျန်းဖတ်စစ်တပ်ရဲ့ဖီအားကြောင့်ကျပ်630တန်းကျပ်ဥတွေကို935ချက်နဲ့ရောင်းချနေကြရတာဖြစ်ပါတယ်
ကျောက်ဝါရုံမဟုတ်ဘူးဟိုကလျှော့ပေးတာလျှော့ဈေးနဲ့ဟိုကပြန်ဥရောဈေးကပစ္စည်းဟိုကပုံမှန်ဈေးကအဲဒီဥရောဈေးလျှော့ဈေးပေါ့အနည်းအောင် price တွေကလျှော့ထားတယ်ပုံမှန်ဈေးက6,400
လက်တလုံးမှာအသားငါးဟင်းသီးဟင်းရွက်ဈေးတွေနဲ့နောက်ဆုံးခံတက်ဟင်းတမယ်ဖြစ်တဲ့ကျပ်ဥဈေးတွေလည်းမြင့်တက်လာပြီးဈေးတွေပြန်လဲကျဆင်းလာဖို့ကဖြစ်နိုင်တဲ့အခြေအနေမှာမရှိသေးဘူးလို့ကျပ်ဥထုတ်လုပ်သူလုပ်ငန်းရှင်အတိုင်းဝိုင်းကခန့်မှန်းထားကြပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ကိုအုပ်ကာကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီအင်တာဗျူးကဏ္ဍကိုဆက်လက်ပြီးထုတ်လွှင့်ပေးပါအောင်မယ်ရှင်။စစ်ကောင်စီတပ်သားတွေလက်နက်အမြန်ချဖို့လိုအပ်မှုအားပြည်သူ့ကာကွယ်ရေးတပ်မတော်နေပြည်တော်တိုင်းစစ်ဌာနတရင်931တရင်မှုကိုစင်ရောင်နဲ့ဆက်သွယ်မေးမြန်းချက်ကိုတော့မင်းတီဟန်ကမေးမြန်းတင်ဆက်ထားပါတယ်ရှင်
။ဟုတ်အရင်ဆုံးအကိုလက်ရှိဒီအကြံဖတ်စစ်ကောင်ဆောင်မင်းအောင်လှိုင်ရဲ့ဟိုပါပေါ့ဟိုမင်းအောင်လှိုင်ရဲ့အောက်မှာတိုက်ခိုက်နေတဲ့ဟိုတပ်သားတွေကိုပေါ့လေသူတို့အနေနဲ့လင်းဝင်လက်နက်ချဖို့များအချိန်ရောက်ပြီလားအဲ့ဒါလေးအရင်ပြောပေးပါဦးဟုတ်ကဲ့
လင်းဝင်လက်နက်ချဖို့အချိန်ကတော့နောက်တော့နောက်ခဲ့ပြီပေါ့နော်တကယ်ချမ်ဖက်စစ်တပ်ရဲ့ခေါင်းဆောင်ကနော်မင်းအောင်လှိုင်ကချမ်ဖက်မှုတွေကိုလှုပ်ဖို့အတွက်တူရဲ့တက်ခိုင်းနေအောင်ခိုင်းနေတဲ့အချိန်မှာလက်ရှိမှာတာမန်ပြည်သူတွေလည်းစစ်မှုထမ်းဖို့အတွက်ဆွဲသွင်းနေအဒီရှင်တွေလည်းဖြစ်နေဆိုတော့မိသူသောအရှင်ဒီမျိုးကနေပြီးစစ်တပ်ထဲရောက်လာပေါ့နော်စစ်မှုထမ်းဖို့အတွက်တရားတော်မှာဖန်ခေါ်ခံရဖန်စီခေါ်ဆောင်ခံရမှုကြောင့်ရောက်လာတာမျိုးပဲဖြစ်ဖြစ်အဲဒီတိုင်းပဲအနေဆောင်စားဆောင်လို့ရောက်လာတာပဲဖြစ်ဖြစ်မိသူသောခိုင်ခံတာနေရောက်လာလက်ရှိမှာကျမစစ်တပ်ကစစ်မှန်ပေါင်းစုံဖွင့်ထားရတယ်အဲဒါကြောင့်မလို့စစ်မျက်နှာပေါင်းစုံမှာအင်အားလိုအပ်နေတယ်တင်းကြီးစစ်မျက်နှာရုပ်ပဲပို့မှာဒါကြောင့်အတန့်အထည်ကတော့အတန်မှတလဲကူကူနဲ့ရှင်းမုန်းခံရမှာပဲတော်လိုင်းတက်တည်တိုင်းသာအနေမြေမှာရှိတဲ့တိုင်းသာတော်လိုင်းတက်တည်ဤအောင်ကြီးပေါ့နော်ဤအောင် West တည်ဒါတွေကနေပြီးရှင်းမုန်းတော့ခံရမှာဒါကြောင့်မလို့ကျွန်တော်တို့အကြံဖတ်မှုတွေကိုလည်းအားပေးရမရောက်အောင်နောက်တစ်ခုကတည်သူလူထုမျက်နှာကိုပြင်ငဲ့ကြည့်ရလဲရောနောက်ဆုံးရှင်ဒီပိုင်းတော့ကိုယ်အသက်ကိုကိုယ်တန်ဖို့ထားရရောတည်သူလူထုတက်ကိုပူပေါင်းတင်ပြီးတည်သူတော်လိုင်းကြီးရေပေါ်လေပြူတော်လေးတသားလေးစီကိုပူပေါင်းတင်ပြီးကျွန်တော်တို့ဒါပြောလို့ပါတယ
်ဟုတ်ကဲ့ကိုဟိုတကယ်လို့သူတို့မှာပေါ့လေဆိုရင်ချက်ကလေးတွေရှိပါပေါ့သူတို့တကယ်လို့များဟိုလက်လက်ချအလင်းဝင်လာပြီဆိုရင်သူတို့ဘဝအတွက်အမခံချက်ဘယ်လိုများရှိမလဲဆိုတာတည်ကျင်တာတွေလည်းရှိကြတယ်ပေါ့ကိုအဲ့တော့ဒီပြည်သူ့ကော်ဝေးတပ်ဖွဲ့တွေပါရောဟိုဤရာဝတွေမှာရောပေါ့တကယ်လို့သူတို့အနေနဲ့လက်လက်ချအလင်းဝင်လာပြီဆိုသူတို့အတွက်အမခံချက်ဘာတွေများရှိနိုင်မလဲပေါ့ဟု
တ်ကဲ့ကျွန်တော်တို့အနေနဲ့ကသူတို့ရဲ့အသက်ဘယ်မှာသုံးချက်အနေနဲ့သူတို့ရဲ့ဟိုအမခံတယ်။နောက်တစ်ချက်ကသူတို့ကိုဘေကင်းလောင်ကျုံတဲ့နေရာကိုကျွန်တော်တို့ပို့ပေးမယ်။သူတို့ရဲ့တမူဝဲကြောင့်နဲ့ပတ်သက်တဲ့အဲကိစ္စတွေဆက်လက်ဆောင်ရွက်တဲ့အခါမှာပူပေါင်းဆောင်ရွက် ကူညီပေးမယ်။အဲနောက်ဆုံးပြောရရင်ကျွန်တော်တက်တီကဆောင်ရွက်အဲတိုင်းဆောင်ရွက်နိုင်တဲ့နေ့တွေပေါ့နော်။အဲ့ဒီအတွက်ကျွန်တော်တို့ရဲ့ဒီမြေသားညီရွေးဆွေးရကောင်းဝင်ကြီးဌာနအစီအစဉ်နဲ့အခြားဒီသူတို့ရဲ့အဆောက်အအုံဆိုင်ကိစ္စရက်ဒီအဲအလုံးကန်ခွင့်လန်းညီဒါတွေကိုချိတ်ဆက်ပေးဖို့ကျွန်တော်တို့တောင်းပန်ပြီးနိုင်ပါတယ်။သူတို့ရဲ့အသက်အာမခံချက်ပေးမယ်။အဲပေးကင်းလုံခြုံစေရမယ်။လောက်ကင်ခွင့်လန်းနေအတွက်ကျွန်တော်တို့ရှိစက်ဆောင်ရွက်ပေးမယ်
။ဟုတ်ကဲ့ပါကို။အဲဒီလိုမျိုးလူရုဘက်ကနေလူရုဘက်ကနေပြီးတော့ယက်တီလိုက်ခြင်းအဖြစ်သူတို့ရဲ့ဒီဘဝတွေသူတို့ရဲ့တန်ဖိုးတွေကဘယ်လိုများမြင့်တက်လာနိုင်မယ်လို့ရောအခုမြင်လဲခင်ဗျ။ဟု
တ်။အင်ကမဒီဒီဟာကမကောင်းမွန်တဲ့ရွေးချယ်မှုဖြစ်လိမ့်မယ်။နောက်တစ်ခုကမိမိရဲ့ဒီရုပ်မှရက်ဆက်ခဲ့ရမစိတ်ဆာပါသည်ဖြစ်စီမပါသည်ဖြစ်သည်ပေါ့နော်။ဒါကြောင့်အတန်ဒီရှိရှောက်ခံမှုကြောင့်စစ်တပ်ကအတန်ဒီရှိရှောက်ခံမှုကြောင့်ဖြစ်စေပေါ့နော်။လှုပ်ဆောင်ခဲ့ရတဲ့အကြံဖက်မှုကြီးရှိခဲ့တယ်။ဒါပေမဲ့ပြည်သူလူထုဘက်ကပူပေါင်းဆောင်လာတယ်ဆိုရင်အဲပြည်သူလူထုကလည်းအဲနားလည်းပေးလာနိုင်လိမ့်မယ်။နောက်ဆုံးမိမိရဲ့မိသားစုဂုံတိတ်ခါနောက်တစ်ချိန်မိမိရဲ့မျိုးရိုးဂုံတိတ်ခါကတိတ်ခါကြတော့ပေါ့နော်။နောက်ဆုံးရှင်ကြီးကကိုကိုလည်းတိတ်တိတ်ဆာပါတော့ကိုရဲ့ဘဝတော့ကြံမဲ့ကြံရှိမဲ့ဘဝတက်တချောင်းလုံးပြည်သူလူထုနဲ့တူရက်တည်လိုက်တယ်နော်ကြံဖက်မှုတွေကိုလက်မခံပြည်သူလူထုဘက်ကိုရက်တည်ရဲ့အဲဆိုတော့ကိုတိတ်ခါရမယ်ပေါ့နော
်ဟုတ်ကဲ့ပါ
အားရှိလိပါမယ
်ဟုတ်ကဲ့ပါကိုတော့တကယ်လို့ဟိုပါပေါ့လေလက်နဲ့ချအလင်းဝင်ပါမယ်ဆိုရင်ရောလက်နဲ့နဲ့အတူပေါ့လေခိုးလုံးမယ်ဆိုရင်ရောပေါ့လေအကိုတို့အနေနဲ့ဘယ်လိုများအကိုတို့ဖွဲ့ဆိုအကိုတို့ဖွဲ့အနေနဲ့ဘယ်လိုများစီစဉ်ဆောင်ရွက်ပေးမလဲ
โอเคโอเลเนเนี่ยตัวเราอลินวินโหกันแล้วหมู่นี่ชื่อป่ะชื่อป่ะกันแล้วหมู่นี่ชื่อแหละอาชินีจ้องๆเนี่ยลักษณะไม่ป่าเว้ยเนี่ยลายาอลินวินเนี่ยตัวนี้เนี่ยเราตัดมาลักษณะทาชื่อแหละป่ะเนาะสรุปลักษณะเนี่ยตัวตาลินวินแกมั้ยสรุปเราปูโจซะไปอะไรรู้เลยสรุปเราจีซุตอลันยีตัดตาในเนี่ยลักษณะตัวชัดชื่อเนี่ยอะถ้าอารมณ์ที่พี่ตาဖြစ်တယ်ยันดูชุดแต่จันทร์ตัวลูกโจจับผัดနေတဲ့အမေအရင်တက်ကိုလည်းကျွန်တော်တို့ဒီလက်နက်နဲ့ပြန်တော်လန်ခွင့်ချဖို့အတွက်သူကတည်ဆောင်လာပြီမြေဒါကြောင့်မလို့ကျွန်တော်တို့ကလုံခြုံမှုစနစ်ကိုလည်းတည်ဆောင်လို့ဆောင်ရွက်ပေးပါမယ်အဲလက်နက်နဲ့တူလေးဝန်နိုင်ငံဖို့အတွက်ကျွန်တော်တို့ကလုံခြုံရေးစနစ်ဒီအစတည်ဆောင်ရွက်ပြီးမှသာလဲကျွန်တော်တို့ကခေါ်ယူပြီးအသိစိတ်ကျွန်တော်တို့တီနေရဝင်ရောက်လာမယ့်ပုံစံပေါ့နော်ဒါတွေကိုကျွန်တော်တို့တည်ဆောင်ပြီးအဆောင်ယူပြီးတော့ကျွန်တော်လုံခြုံရေးကိစ္စရည်ဆောင်ရွက်ပြီးလက်ခံပါတယ်အော်ဟိုစကြင်ဝင်လဲကျွန်တော်တို့ပြရတော့ဖြစ်ပါတ
ယ်ဟုတ်ကဲ့ပါကိုဖြည့်ဆုပ်ပြောချင်တယ်မရှင်လဲတရင်စကားပါချင်တယ်မရှင်လဲပြောပြပါဦးကို
ဟုတ်ကျွန်တော်စတဲ့ရဲ့ဒီစပားတွေကတော့ဆယ်အတက်ဘက်ဆယ်စတဲ့ရဲ့ဒီငါဟိုပြောပြောခဲ့တယ်နောင်နေပြီတော့တွေ့ရတယ်တော့ပဲမိမိရဲ့ဟိုဆုံးချက်ပြီးမိမိရဲ့နိုင်ငံတော့ဖြစ်တယ်မိမိဒီစလူလူတော့ဖြစ်တယ်ဒီလက်နက်ကင်ဆောင်ခြင်းဒီလူတစုအတွက်မဟုတ်ဘဲနဲ့ကျွန်တော်တို့ပြည်သူလူထုအားလုံးအတွက်လုံခြုံဖို့ကာကွယ်ဖို့နော်ကာကွယ်ရဲ့စစ်သားတာဝန်တယောက်ဖြစ်ဖို့ပေါ့နော်အဲဒီရွက်ချက်နဲ့ဖြစ်ဖို့လိုအပ်တယ်အဒီရွက်ချက်နဲ့လက်နက်တိုင်လာတာဆိုလို့ရှိရင်ကျွန်တော်တို့ပြည်သူထောက်လှမ်းရေးခန့်ခံတာမှာပတ်ပြောင်းပြီးတော့ပါဝင်ကြပါလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်
ဒီကနေ့ညထုတ်လွှင့်မှုမှာတော့တော်လင်းဒေကိတအစီအစဉ်လေးနဲ့နှုတ်ဆက်ချင်ပါတယ်။ slide ထန့်ကိရေးသားထားတဲ့တစ်ချိန်လုံးကငင်းချမ်းရမြည်လို့အမိရတဲ့တေးသချင်းလေးကိုတော့ချမ်းမြေညူကတည်ဆူထားပြီး harmony ကတော့လာမွေအီဖြစ်ပါတယ်ရှင်။နာတော်တာစင်တော်မူကြပါရှင်။
ဘာရေရောက်နေသည် တာရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်သလို Website, YouTube, Telegram, Facebook အစရှိတဲ့အခြားသော Internet Platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounug မြန်မာကိုဝင်ရောက် Subscribe လုပ်ထားပြီးတော်လိုင်းရွတ်ထပ်ဖို့ဝင်ငွေများကိုတစ်ဖက်တစ်လမ်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ၊ညပိုင်း၈နာရီခွဲမှာ line to 25 meter 11.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်။မေတ္တာမျိုးနဲ့အစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေကိုပြောပြချင်တာကထုတ်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်